တဆက်ထဲမှာပဲဆီယနာသိမ့်မှုနောက်ပိုင်းဆက်ဆက်ပေါ်ပေါက်လာတဲ့တိုက်ပွဲတွေအခြေအနေကိုလည်းတင်ပြပေးပါမယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကကော့ဂရိတ်မြို့နယ်တွင်မှရှိတဲ့စစ်ကောင်စီရဲ့ခမာယာ990ကျိတ်စခန်းကိုသိမ်းပိုက်လိုက်ပါတယ်။ KNU တပ်မဟာ3ထင်းချုံရညောင်လေးပင် KI မှာတော့စက်တင်ဘာလ21ရက်နေ့မှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။မအီအီမှာသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်တွင်မှစစ်ကောင်စီတပ်ကရင်မျိုးသားလူမျိုးရေးတက်နဲ့ဒေါနာစစ်ကြောင်း SOG ပူပေါင်းတက်ဖွဲ့တို့ဟာကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့ခမရ990ကျိတ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံးရဲ့သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေဒူးကအခုလိုပြောပြပါတယ်
။21ရက်နေ့ကကျွန်တော်ဒီကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတခုပေါ့ကျေးဇူးခံလို့ခေါ်ရပါတော့။အဲမနေ့ကကျွန်တော်ကနေရီတိုင်းဆက်ရှိတဲ့ဒေါနာစုကြောင့်ပူပေါင်းမှုတွေကြောင့်တက်ခက်တင်းယူပါပေါ့နော်။အဲခန်းတစ်ခုလုံးတော့ကျွန်တော်ဟိုတင်းပိုက်နိုင်တယ်လို့နော်။စခန်းကြီးရဲ့စေတူညာရှိပြီပေါ့နော်။ဒီကျွန်တော်အဲ့ဒါတိတ်ကြည့်နေပါလား
။ဆီလက်နဲ့တင်းနဲ့လက်နဲ့ကြီးကြည်စံနေတိတ်စီမိခဲ့တယ်လို့စခန်းသိမ်းတိုက်ပွဲမှာတော့စစ်ကောင်စီတပ်သား9ယောက်ကြာဆုံးပြီးဒဏ်ရာနဲ့ဖမ်းမိသူ2ဦးရှိခဲ့တယ်လို့လည်း KNU ကပြောပါရယ်ဒီကြိတ်စခန်းကိုအောက်ဂုတ်လ10ရက်နေ့ကစပြီးပိတ်ဆို့ပြီးရိတ်ခါဖြတ်ကတက်ခတ်ခဲ့တာကြောင့်စခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါရယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးစက်တင်ဘာလ21ရက်နေ့မှာပဲ KNU တပ်မှ3နယ်မြေမှာတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်သွားတာရှိတယ်လို့လည်းပြောပါတယ်
။အဲမနစ်ကဟိုမစတဲ့နေမှာတော့ဒီတစ်ခါလေမကြီးတက်လာတယ်ပေါ့နော်။ဒီတက်လာပြီးတော့ဒီပြီးရတော့ဒီလေကြောင်းတိုက်ခိုက်မှုလုပ်သွားတာပေါ့နော်။အခုလောလောဆယ်ကတော့စစ်ကောင်စီဒီတက်ဆွထားတဲ့တချို့နေရာကတော့ဒီစစ်ကောင်စီကတော့လေကိုအသုံးပြုပြီးတော့ဒီစစ်သားတွေစံရည်ခါကြလားပြည်တော်ရှိတယ
်စတင်မာလာ20ရက်နေ့တုန်းကလည်းကြောက်ကြီးမြို့နယ်တဲကိုလေရင်နှစင်းနဲ့လာရောက်ပြီးကြေးရွာတွေကိုလေရင်နဲ့၃ချိန်လာရောက်ပစ်ခတ်ခဲ့ပါတယ်တပ်မှ၃နယ်မြေညောင်လေးပင်ခရိုင်ထဲမှာလေကြောင်းတက်ခဲမှုတွေနေ့စဉ်ဒီပါလုံနေတဲ့အတွက်ဒေသခံ2000ကျော်ဟာတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်